北京民主网前把的 Bell and Road Forum 提提出的为第二波，南京老大民间不顾当三世纪，这个马背丢南京国要是大被批判的，丢南京也开始波兰马路侦查考察的，各班人马之间的工作木人将的本来的名，你们南京路铁大队南京队把的西伯利三省的报名拿来没路苗人参加了吧？这前天马背西伯利的工作木人马，这怕怎么批啊？你们南京路南京苗马就定变成不路没路来投票你家吧的，这中国人马苏木阿登。ဆက်ပြီးပါလိမ့်မယ
်တရုတ်သမ္မတရှီဂျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘယ်ဂျီးမြို့တော်မှာကျင်းပမယ် Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘယ်ဂျီးမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်ဆောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစဉ်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကပတ်လမ်းမကြီးစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန့်ကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကဘာမှဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကြားမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ
်ကြောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုတော့ပိုက်လိုင်းတွေ့တာပေါ့တော့နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်းဘောကြီးတွေထိုက်နေတဲ့စိတ်ကမ်းပေါ့နော်ခါနဲ့ပတ်သက်ပြီးတော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားတယ်နော်ကျွန်တော်မကြခင်လေးတွေလုံခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မဒီကျုံကိုရောက်ပြီးပြန်လာတယ်အဲ့မှာရေနံတင်သင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြတ်ပါအဲ့မှာတန်ကြီး12ခုကိုဖြဲ့ပြီးတော့ရုပ်ပြီးပဲပို့နေပါပြီဒါပေမဲ့အဲ့ဒီကကြေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေးအနေနဲ့ဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာဆိုတာကတော့ရုပ်ပြီးဘက်ကဂတိကဝတ်တီနောက်အစိုးရဘက်ကဂတိကဝတ်တီရောဘလူးဘလူးရှိမှတော့ကျွန်တော်မသိဘူးပွင့်လင်းမြင်သာမလို့မရှိဘူးအဲ့ဟာနဲ့ပဲပြည်သူတွေဘာမှဟိုဖွံ့ဖြိုးတိုးတက်မှုတွေခံစားဖို့မရှိတော့တော့ကျွန်တော်တွေ့ခဲ့ရတယ်ခုတည်းဒီလေသိမ့်ညီသိမ့်ပြဿနာတွေကလည်းတိုးလို့တိုးလို့တန်လိုက်ရရှိနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်၁ကကျွန်တော်တို့ပွင့်လင်းမြင်သာမှုပေါ့လေပွင့်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်လိုတယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်လိုပဲအလားတူကချင်းပြည်နယ်မြစ်စုံတဝိုက်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းတွေနဲ့ပတ်သက်လို့အရက်သားအစိုးရအသစ်နဲ့ဆွေးနွေးမှုတွေရှိနေပါတယ်ဒီအပေါ်မှာကချင်းပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွန့်မလုပ်စေချင်ဘူးလို့အကြံပြုပါတယ
်အတိတ်ကတော့ပြည်သူလူထုရဲ့အသံကိုနားထောင်ပေးဖို့ပါအခုကဒီမိုကရေစီကိလေရောက်လာပြီဆိုတော့ဒီကောင်းဆောင်တွေကဟိုတရုတ်ကောင်းဆောင်တွေပဲဖြစ်ဒီကျောညမာနယ်ကကောင်းဆောင်တွေပဲဖြစ်ဒီဒေတာခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံpublic voice ကိုအလေးထားဖို့လိုအပ်ပါတယ်အဲ့ဒါကိုဥပေက္ခပြုရမှဇွန့်လုပ်မယ်ဆိုလို့ရှိရင်တော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့ဒီဟာအခုပြည်သူလူထုကလူလားတလားမလူလားတလားဒီအဒီစီမံကိန်းကိုထောက်ခံတယ်ထောက်ခံတယ်ဆိုတော့ဒါလေလာတိရှိပြီးမှဒီလိုတို့အဲသဘောထားနဲ့တရားတွေဖွင့်ပြဖို့ရှားမှအမှန်ကန်နိုင်မယ်လို့ပြောယူဆရတယ်ဗျ။အဲဒီလိုတို့ရဲ့သဘောထားဆန္ဒကိုမဆန့်ကျင်မဲ့လို့ပြောလို့ဒါကြောင့်မလို့ပွင့်လင်းမိတာမို့အတိတ်ကဖြစ်တယ်ဗျ
။တရုတ်နိုင်ငံကနေအာရှအစ်စ်လေပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းနေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါ။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစိုးဆက်ရအတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်